ီရန်နိုင်ငံတလွအစိုးရဆန္ဒဆန္ဒပြမှုတွေကြောင့်ဖမ်းခံရသူပေါင်းဟာ 3,900 လောက်ရှိနေပြီဖြစ်ပြီးဒါဟာအရင်ကခံမှန်းထားရတဲ့အဆမတန်များပြားနေတယ်လို့အီရန်လွှတ်တော်အမတ်တူကပြောကြားလိုက်ပါတယ်လွှတ်တော်အမတ်မာမို့ဆက်ဒိတ်ကဖမ်းခံရသူအရေးအတွက်ကိုအစိုးရသတင်းဌာန ICANN မှာအင်ကာနိကကြေညာခဲ့တာဖြစ်ပါတယ်ဆန္ဒပြသူတွေကိုလုံခြုံရေးတာဝန်ခံအများပြားကဖမ်းဆီးခဲ့တာမို့ဘယ်နှစ်ယောက်ကိုဖမ်းလဲဆိုတာကိုအတိအကျရေထွက်ဖို့ရတော့ခက်ခဲတာဖြစ်ကြောင်းလည်းရှင်းလင်းပြပြောခဲ့တာပါ Amnesty International လူခွင့်အဖွဲ့ကြီးကတော့ပြီးခဲ့တဲ့သတင်းနှစ်ပတ်ကျော်ကအစိုးရဆန္ဒဆန္ဒပြသူတွေကိုချိန်မုံခဲ့တဲ့နောက်ပိုင်းအဖမ်းခံရသူတွေကတိတ်ဆုံးသူဟာအနည်းဆုံး၅ဦးရှိနေတာမို့ဒါကိုချက်ချင်းစုံစမ်းစစ်ဆေးပေးဖို့အတွက်အီရန်အာဏာပိုင်တွေကိုတောင်းဆိုလိုက်ပါတယ်။အီရန်နိုင်ငံကအကျဉ်းတောင်းတွေမှာနှိမ့်မနှိမ့်ဆက်မှုအပါအဝင်ဆိုးရတဲ့အခြေအနေရှိနေတယ်လို့ AI အဖွဲ့ရဲ့အင်ကာနိကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အဖမ်းခံရစဉ်မှာတိတ်ဆုံးခဲ့သူတွေအတွက်လွတ်လပ်တဲ့အဖွဲ့တစ်ဖွဲ့ရဲ့စစ်စစ်ချက်အပါအဝင်ပွင့်လင်းမြင်သာပြီးတီးကြလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုချက်ချင်းလုပ်ပေးဖို့အတွက် AI အဖွဲ့ရဲ့အရှိလေပိုင်းနဲ့မြောက်ပိုင်းအာဖရိကဆိုင်ရာဒုတိယအကြီးအကဲကအီရန်အာဏာပိုင်တွေကိုတောင်းဆိုလိုက်တာပါ။တချိန်ထဲမှာပဲအီရန်နိုင်ငံရဲ့အုပ်ဆောင်ဖြစ်တဲ့အယာတိုလာအလီခါမေနီကအမေရိကန်ဟာအီရန်အရေးကိစ္စမှာဂျမ်းဝင်နှောက်ယှက်ဖို့အတွက်စူးစမ်းပေမဲ့စိုးစိုးဝါးဝါးပဲရှုံးနေကြရတယ်လို့အင်ကာနိမှာပဲပြောကြားလိုက်ပါတယ်။